ဲ့မေလအလဲပိုင်းကစပြီးနိုဝင်ဘာလအလဲပိုင်းအထိ6လအတွင်းစစ်ကောင်စီတပ်နဲ့ခရင်နီတပ်ဖွဲ့တွေတိုက်ပွဲအကြိမ်ပေါင်းတရာကျော်ဖြစ်ပွားကြောင်းသိရပါတယ်။ခရင်နီတပ်မတော်ခရင်နီအမျိုးသားကာကွယ်ရေးတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ် PDF တွေကစစ်ကောင်စီတပ်တွေကိုခုခံတိုက်ခိုက်တဲ့စစ်ပွဲတွေဖြစ်ပါတယ်။ပြင်းပြနှုံးနဲ့ဆိုရင်တလအကြိမ်20နီးပါးတိုက်ပွဲဖြစ်ပွားတာပါပဲ။စစ်ကောင်စီတပ်သား450ကျဆုံးတဲ့အတွက်လစဉ်85ယောက်တေဆုံးတဲ့သဘောဖြစ်ပါတယ်။ကရင်နီဘက်ကတော့တပ်သား32ဦးကျဆုံးပါတယ်။စစ်ကောင်စီတပ်ရဲ့ပြစ်ခတ်မှုကြောင့်ဒေသခံအယတာ100ကျော်အသက်ဆုံးရှုံးသွားရပြီး200နီးပါးအပန်းခံရပါတယ်။စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပြစ်ခတ်တာကြောင့်အိမ်400ကျော်ခရင်ရဖျားကြောင်ခုနှစ်ကျောင်းပျက်စီးသွားပါတယ်။စစ်ဘေးဒုက္ခတွေတသိန်းခွဲလောက်ရှိနေပြီလို့45 rights အဖွဲ့ရဲ့အစီအစဉ်ကစားမှာပေါ်ပြပါတယ်။တရားနယ်ရှမ်းပြည်နယ်အစဖေကုံမြို့နယ်လွင်ရင်းရွာမှာဒုက္ခသည်တွေအတွက်တူလောင်ထားတဲ့ဇန်တွေကိုစစ်ကောင်စီတပ်ကမိရှုဖြစ်စီပြီးချောင်းကိုလည်းပေါ်ပြထားပါတယ်
။စစ်ကောင်စီတပ်တွေဟာဇူလိုင်နဲ့ဩဂုတ်လကကယားစစ်မျက်နှာမှာအင်အား1500လောက်ဖြည့်ဆည်းထားပါတယ်။နောက်တော့စက်တင်ဘာမှာစစ်ကောင်စီထရက်ကား40လောက်ဟာအင်အား300ကျော်တင်ဆောင်ခဲ့ပြီးရှမ်းပြည်နယ်ကနေဖေခုံမြို့နယ်ကိုဝင်ဖို့ကြိုးပမ်းတဲ့အတွက်ကရင်ပြည်သူကာကွယ်ရေးတပ်တွေနဲ့တိုက်ပွဲအပြင်းထန်ဖြစ်ပွားတယ်လို့အော်တိုဘာ2ရက်နေ့ထုတ်အရာဝတီသတင်းမှာဖော်ပြပါတယ်။နေပြည်တော်နဲ့နီးကပ်နေလို့ကြားစစ်မျက်နှာကိုစစ်ကူပို့နေတာဖြစ်တယ်လို့ဆိုပါတယ်။လွိုက်ကောဖေခုံနဲ့နေပြည်တော်ဟာမိုင်80သာကွာဝေးတာမို့စစ်ကောင်စီအနေနဲ့လုံခြုံရေးစိတ်ချရတဲ့အနေအထားမှာအမြဲတမ်းမရှိနိုင်ပါဘူး။ဒါကြောင့်ကြားစစ်မျက်နှာမှာအရတားတွေကိုပါပြစ်မှတ်ထားပြီးတိုက်ခိုက်နေတာလို့ညင်ကြပါလေ
။ဖေကုံ PDF လို့ရှာတဲ့ဖေကုံမြို့နယ်ကကျေးရွာတွေဟာနေပြည်တော်ကောင်စီနယ်မြေကပြစ်မှတ်ကျေးလက်ဒေသနဲ့တစ်ဆက်တည်းဖြစ်နေပါတယ်။ဖေကုံလွိုက်ကောဒီမော့ဆူမြို့နယ်တွေဟာကရင်တော်လိုင်းတပ်ဖွဲ့တွေစုပေါင်းလှုပ်ရှားတဲ့နယ်မြေဖြစ်ပါတယ်။ကရင်တော်လိုင်းတပ်ဖွဲ့တွေဟာလက်နက်ခဲရမှာစစ်ကောင်စီတပ်ကမရှင်းနိုင်ပေမဲ့နယ်မြေကျွမ်းကျင်မှုတိုက်ရိုက်ခိုက်ရေးနဲ့စစ်ကြေးရာခိုင်မာမှုမှာအလွန်အားကောင်းတဲ့တပ်ဖွဲ့တွေဖြစ်ပါတယ်။စစ်အာဏာသိမ်းပြီးမှဖွဲ့စည်းတဲ့ PDF တပ်တွေဟာတူးမီနဲ့လုံတနက်ကိုသာခိုက်ဆောင်ပေမဲ့စစ်ကောင်စီတပ်သားအများအပြားတေဆုံးအောင်တိုက်ခိုက်နိုင်တာတွေ့ရပါတယ်။တိုက်ပွဲဖြစ်နေချိန်မှာပြည်နယ်အုပ်ချုပ်ရေးရန်တန့်သွားတာဟာစစ်ကောင်စီအတွက်စိတ်ဓာတ်ကျเสียဖြစ်နေပါတယ်။
ကြားပြည်နယ်ကိုခရိုင်နှစ်ခုနဲ့မြို့နယ်ခုနှစ်ခုပိုင်းခြားထားပါတယ်။လွိုက်ကော်ခရိုင်မှာလွိုက်ကော်မြို့နယ်ဒီမော့ဆိုမြို့နယ်ဖရူးဆိုမြို့နယ်ရှာတော်မြို့နယ်တို့ပါဝင်ပြီးဘော်ရခဲခရိုင်မှာတော့ဘော်ရခဲဖားဆောင်နဲ့မဲဆက်မြို့နယ်တွေပါဝင်ပါတယ်။မြို့ပေါင်း12မြို့နဲ့ကျေးရွာပေါင်း900ကျော်ရှိပါတယ်။စစ်ကောင်စီရဲ့ချင်းမြန်တရင်10ရင်းနဲ့အမြောက်တရင်2ရင်းရှိကြောင်းသိရပါတယ်။တန်လွင်မြစ်အရှိဘက်ချမ်းကရှာတော်နဲ့မဲဆက်မြို့နယ်တွေမှာတိုက်ပွဲမဖြစ်သလောက်ရှားပါတယ်လို့ဆိုပါတယ်။ Rycor Dimoso ဖေခုံမိုးပြေ Pruso Borke ဖားဆောင်စတဲ့တန်လွင်မြင့်အနောက်ဘက်ချမ်းမှာသာတိုက်ပွဲဖြစ်တာများပါတယ်။ကြားပြည်နယ်မှာလူဦးရေ3သိန်းလောက်ရှိတဲ့အနေနဲ့စစ်ဘေးဒုက္ခတွေက3သိန်းခွဲလောက်ရှိနေပါတယ
်။စစ်ကောင်စီတရင်အများဆုံးအခြေစိုက်တဲ့အရက်ကတော့ Borke မြို့နယ်ဖြစ်ပါတယ်။ဦးသိန်းစင်အစိုးရရဲ့ချက်ဖို့ဝန်ကြီးဦးစိုးသိန်းကိုလွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်ခဲ့တဲ့မြို့နယ်ဖြစ်ပါတယ်။2020ရွေးကောက်ပွဲမှာဦးစိုးသိန်းပဲထပ်မံအနိုင်ရရှိပါတယ်။ဘော်ခဲလူဦးရေတဝက်လောက်ဟာစစ်တပ်နဲ့စစ်မှုထမ်းဟောင်းမိသားစုတွေဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်။ဘော်ခဲမြို့မှာချင်းမြန်တိုင်းရင်း3ရင်းဈေးတက်ထောက်ပို့ရေးတက်မဟာဗျူဟာတက်နဲ့နေကြားဆောင်တက်လည်းရှိတာမို့ကျန့်ဖို့ပါတီရဲ့အောင်မြင်လို့ဖြစ်နေပါတယ်။အခုတော့ဘော်ခဲဟာစစ်ကောင်စီတပ်နဲ့ကရင်နီပူးပေါင်းတပ်ဖွဲ့နေ့စဉ်ဇက်တိုက်တိုက်ပွဲဖြစ်ပွားတဲ့မြို့ဖြစ်နေပါတယ်။ဘော်ခဲအခြေစိုက်စစ်ကောင်စီတပ်ကလည်းတာဝဲပြည်အမြောက်နဲ့ပြစ်ခတ်နေပြီးမဲ့ကရင်နီစစ်ရင်အားလျော့မသွားတာတွေ့ရပါတယ်။စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေအများဆုံးတိုက်ပွဲဖြစ်ပွားတဲ့နေရာဟာဒီမော့ဆူမြို့နယ်ဖြစ်ပါတယ်။လွိုက်ကော်ကဒုတိယအများဆုံးဖြစ်ပြီးဘဲကုံးနဲ့ဖူးဆူကတတိယအများဆုံးဖြစ်ပါတယ်မိုးပြဲဘော်ခဲနဲ့ဖားဆောင်မြို့နယ်ကအ ਨੇ ဆုံးဖြစ်ကြောင်းတိုးတက်သောကရင်ပြည်သူအင်အားစုကစက်တင်ဘာ18ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ